mobile phone တစ်လုံးနဲ့ဘာတွေများလှုပ်ရှုပ်နေတာတော့မဆူမြတ်မော်ရဲ့
တကယ်ချင်းတွေနဲ့ text message ဖို့စကားပြောနေတာကိုသားညုံရေး emoji ပုံလေးတွေရှိနေလို့တော်သေးတယ်မဟုတ်ရင်တော့ရှည်ရှည်ဝေးဝေးစာရေးရှင်းပြနေအောင်ပဲဒီမှာ blog အစီအစဉ်ရလည်းမပြီးသေးတော့သူတို့အတွက်အချိန်ကြာကြာမပေးနိုင်သေးဘူးလေ
ဩစာမရေးပဲ emoji ပုံတွေပို့နေတာလားဗျကျွန်တော်လည်းတစ်ခါတစ်ခါအဲ့လိုပဲဗျအခုဆိုရင်ဒီ keyboard ဒီမှာပါ emoji အရုပ်ပုံမျိုးစုံရွေးနေအောင်လို့ထည့်ထားပြီးတော့အဆင်ပြေတယ်ဗျသဘောကျပါတယ်လို့အဆင်ပြေပါတယ်လို့ဆိုလို့ရှိရင်ဆက်ရိုက်ပြီးတော့ပြောနေမယ်စာ happy face emoji ပုံလေးတွေကိုရွေးပြီးတော့ပို့လိုက်တော့ပြီးသွားရောတစ်ခါတစ်ခါစာရေးတာထည့်တော့မှပုံတော်မှထိရောက်သေးသလားလို့
ဒီနေ့ခေတ်ဆက်သွယ်ရေးမှာတော့ emoji ကတ်တွန်းတရုပ်ဖော်ပုံလေးတွေမရှိမဖြစ်လိုလာနေတာတော့သိကြရဲကိုသားညုံရေးအဲ့ဒါကြောင့်လဲ Apple iPhone ကိုပဲကြည့်ကြည့် Android ဖုန်းတွေပဲကြည့်ကြည့် emoji ပုံလေးတွေအတွက် keyboard မှာနေရာပါလာပြီမဟုတ်လားအဲ့မှာဆိုလဲရွေးလို့ရတဲ့အယုတ်ပုံလေးတွေကမျိုးစုံနေတာပဲကိုယ်စိတ်ထဲမှာဖြစ်နေတဲ့ခံစားချက်ကိုပြောပြခြင်းနဲ့အကြောင်းကိုပေါ်လွင်စေမဲ့အယုတ်လေးတွေရွေးပြီးတော့ပို့လိုက်ရုံပဲ
လူတိုင်းသိတဲ့ emoji ကတော့ happy face emoji ပုံလေးတွေဖြစ်မယ်ထင်တယ်ဗျအဲ့ဒီပြုံးနေတဲ့ပုံတို့မဲ့နေတဲ့ပုံတို့နေသာနေတဲ့ပုံတို့အသေးပုံတို့လက်မထောင်နေတဲ့ပုံတွေကလူတွေအများစုသုံးနေကြတဲ့ပုံတွေမဟုတ်လားဗျText message ပို့ရတယ်မဟုတ်ဘူးလူမှုကွန်ရက်တွေပေါ်မှာလဲအဲ့ emoji ပုံလေးတွေတွေ့တွေ့နေရတယ်ဒါနဲ့အဲ့ emoji ကတ်တုန်းပုံလေးတွေဘယ်နှခုလောက်တောင်ရှိနေပြီလဲမသိဘူးဗျအ
ဲ့ emoji ပုံလေးတွေကိုနိုင်ငံစုံမှာတသမတ်ထဲသုံးနိုင်အောင်လို့ဆိုပြီးတော့ Unicode Consortium အဖွဲ့အစည်းက2012ခုနှစ်မှာပထမဆုံးစံသတ်မှတ်ခဲ့တယ်အဲ့ချိန်တုန်းကဒီ emoji ပုံပေါင်းက922ခုရှိခဲ့တာအဲ့ဒါ Unicode 6.0 လက်ထက်တုန်းကပေါ့နောက် Unicode စနစ်တွေကလည်း 7.0 8.0 ဆိုပြီးတော့ပြောင်းလာတယ်လို့ emoji ပုံတွေလည်းပို့ပြီးတော့တိုးလာတယ် Unicode 7.0 တုန်းကနောက်ထပ်တိုးတဲ့ emoji ပုံအယုတ်လေးတွေက250တောင်မှအခု2015ဇွန်လမှာ update လုပ်တဲ့ Unicode 8.0 စနစ်နဲ့ပါလာမဲ့ emoji ပုံ40ခုမှဆိုလို့ရှိရင်လည်းလူယုတ်လေးတွေရဲ့အစားအယောင်တွေကိုတော့မှရွေးလို့ရနေပြီရှင်းနှစ်2016နှစ်လယ်လောက်မှာ update လုပ်မဲ့ဒီ Unicode 9.0 ကြလို့ရှိရင်လည်းနောက်ထပ် emoji ပုံအသစ်38ခုပါလာမယ်ဆိုတာကို Unicode Consortium ကကြေညာထားတယ်လေ
emoji ပုံလေးတွေကို computer operating system စနစ်အားလုံးမှာသုံးလို့ရအောင်လို့ Unicode Consortium က2017ခုနှစ်မှာစပြီးတော့စာရင်းသတ်မှတ်ပေးလိုက်ပြီမဲ့တကယ်တော့ဒီ emoji ကတ်တုန်းရုပ်ပုံလေးတွေကိုစပြီးတော့ထွင်ခဲ့တာကဂျပန်လူမျိုးတယောက်ဗျ emoji ဆိုတာကလည်းဒီ picture character ဆိုတဲ့အဓိပ္ပာယ်ကိုဂျပန်လူအတန်ထွက်ထားတာပဲ
အမှန်ပဲကိုသားညုံရဲ့ဂျပန်မှာဒီကတ်တုန်းပုံလေးတွေခေတ်စားတာ1990နှစ်ပိုင်းတွေလောက်ထဲကရှင် emoji ပုံတွေကိုစထွင်တဲ့ဂျပန်အမျိုးသားရဲ့နာမည်ကရှီကဲတာကာကူရီတာတဲ့ဂျပန်ကနာမည်ကြီးဆက်သွယ်ရေးဒိုကိုမိုကုမ္ပဏီကဝန်ထမ်းတယောက်ပေါ့1995လောက်တုန်းကဒီဂျပန်လူငယ်တွေကြားမှာပေးချက်သုံးတာအရန်ကိုခေတ်စားနေတဲ့အချိန်မှာဒိုကိုမိုကသူများကုမ္ပဏီတွေထက်ကိုထူအောင်လို့ဆိုပြီးတော့လူတွေရဲ့ခံစားချက်ကိုပေါ်လွင်စေမဲ့ကတ်တုန်းတရုပ်ဖော်ပုံလေးတွေထွင်ဖို့အတွက်ရှီကဲတာကာကူရီတာကိုတာဝန်ပေးခဲ့တာပ
ါ emoji တရုပ်ဖော်ပုံလေးတွေအခြေတူတွင်းမှာတစ်ကဘာလုံးကိုမြင်မြန်ဆန်ဆန်ပြန့်ပြီးတော့ကြည်ကြည်ပြန့်ပြန့်သုံးလာကြတာနဲ့ပတ်သက်လို့တော့နယူးယောက်မဂ္ဂဇင်းမှာ The Rapid Evolution of a Worthless Tongue ဆိုတဲ့ဒီခေါင်းစဉ်နဲ့အကျယ်တဝန်းကိုဆောင်းပါးတစ်ခုဖော်ပြခဲ့မှုပါတယ်အဲ့ဒီအချိန်မှာရေးထားတဲ့အတိုင်းဆိုရင်ရှီကဲတာကာကူရီတာကပြုံးနေမဲ့နေငိုနေတဲ့ smiley face ရုပ်လေးတွေကနေဂီတတန်စင်ရုပ်လေးအထိ emoji ရုပ်ပေါင်း186ခုကိုစပြီးတော့ထွင်ခဲ့တာသူရဲ့အဲ့ဒီကတ်တုန်းပုံလေးတွေကိုလူကြိုက်များလို့ဂျပန်ကတခြားတယ်လီဖုန်းဆက်သွယ်ကုမ္ပဏီတွေကလည်းလိုက်လုလာကြတယ်တဲ့
Apple ကုမ္ပဏီကပထမဆုံး iPhone ကို2009ခုနှစ်မှာစထုတ်တော့ဂျပန်ဈေးကွက်ထဲကိုထိုးဖောက်ဖို့အတွက်ကိုဂျပန်တွေအကြိုက်လုပ်ဖို့လိုလာတယ်ဆိုတာသဘောပေါက်တယ်အဲကြောင့်ဂျပန်ကိုရောင်းတဲ့ iPhone တွေရဲ့ keyboard တွေထဲမှာ emoji ပုံလေးတွေရွေးနိုင်တဲ့ key ကိုစပြီးတော့ထည့်ခဲ့တာအခုတော့တယောက်နဲ့တယောက်ဆက်သွယ်တဲ့နေရာမှာဒီ emoji ပုံတွေကမပါမဖြစ်ဖြစ်လာနေပြီလေ
သဘောဆိုရည်ဒီသိပ္ပံနဲ့ဤပညာသတင်းကွန်ရက်မှာခုလိုမျိုး emoji ပုံတွေကဘာကူလွှမ်းမိုးသွားတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ခုရေးခဲ့ဘူးသေးတယ်ဗျရှီကတာကာကူရီတာကိုအင်တာဗျူးလုပ်ပြီးတော့သူ့ရဲ့ပုံလေးတွေဒီလောက်အောင်မြင်တဲ့အပေါ်မှာဘယ်လိုသဘောထားလဲဆိုတာကိုရေးထားတာ
ပါဂျပန်လူငယ်ရိုင်းနဲ့ချီးပြင်းလာတဲ့ဂျပန်ကတ်တွန်းဇာတ်ကောင်တွေရဲ့မျက်နှာအမှုအရာမျိုးကိုနမူနာယူပြီးတော့ဒီခံစားချက်ကိုပေါ်လွင်စေမဲ့ကတ်တွန်းရုပ်ပုံလေးတွေဆွဲခဲ့တာလို့ရှီကတာကာကူရီတာကပြောတယ်လေနိုင်ငံတကာမှာသူစခဲ့တဲ့ emoji ပုံလေးတွေအသုံးများလာကြတာနဲ့ပတ်သက်လို့တော့သူကဝမ်းသာပါတဲ့သူ့ရဲ့ emoji ပုံလေးတွေဒီလောက်ထိအကြီးအကျယ်ဖြစ်သွားတယ်ဆိုတာသူသတိမထားမိပါဘူးတဲ့ကဘာပေါ်မှာဒီမတူတဲ့လူမျိုးရင်ချင်းမှုတွေကြားမှာ emoji ရုပ်ပုံလေးတွေကိုဘလို့ဘာသာပြန်သုံးကြတယ်လဲဆိုတာသိရအောင်လို့လည်းလေးလာချင်ပါသေးတယ်လို့ရှီကဲတာကာကူရီတာကပြောတယ်ရှင့
်ဘလို့တောင်ကြီးကျက်သွားလဲဆိုရင်တော့သူ့ရဲ့ emoji ရုပ်ပုံလေးတွေကနေပြီးတော့ဆောက်လိုက်တာအခုဆိုရင်ဒီဆက်သွယ်ဝင်ဆောင်မှုပေးတဲ့လုပ်ငန်းတွေကအလားတူ sticker ပုံလေးတွေဖန်တီးလာကြတယ်ဥပမာဆိုရင်ဒီမြန်မာနိုင်ငံမှာအသုံးများကြတဲ့ Viber မှာဆိုလို့ရှိရင် sticker မျိုးစုံရှိတယ်မဟုတ်လားဗျ။တော်များများကဝယ်တော်မှသုံးရတာမျိုးမဟုတ်လားမဆွေးမြမွေ
အခုကမှတရားနဲ့တရားလက်ကင်ဖုန်းတွေကနေဆက်သွယ်လာကြတဲ့အခါမှာအထူးသဖြင့်လူငယ်တွေကစာသိပ်မရေးတော့ဘဲနဲ့အခုလိုမျိုး emoji ပုံလေးတွေ sticker ပုံလေးတွေနဲ့ပြောပြီးတော့ဆက်သွယ်နေကြတော့တချို့ကဒါရီဆောင်မို့လို့လူငယ်တွေစာမရေးတတ်တော့ဘူးစာလုံးမပေါင်းတတ်တော့ဘူးလို့တော့မှဝေဖန်ကြတယ်ရှင် text message ပို့တာတွေစပြီးတော့ခက်စားလာတော့ကလည်းအဲ့လိုမျိုးဝေဖန်ကြတာရှိတယ်ဘာလို့လဲဆိုတော့ဒီ text message ပို့တဲ့အခါမှာအင်္ဂလိပ်စာကိုအစအဆုံးရေးတာမျိုးထက်ကိုစာလုံးတွေကိုခတ်တူတူချုပ်ပြီးတော့နားလည်တယ်လို့ရေးကြတော့ text message ကအင်္ဂလိပ်ဘာသာကိုဖြတ်စည်းနေပြီလို့ဝေဖန်ခဲ့ကြတာပဲလေ
အခုတော့ဒီ text message ပို့ရင်သုံးတဲ့စာလုံးတူတွေကလူတိုင်းကြီးပါနားလည်နေကြတဲ့ဘာသာစကားတစ်ခုလိုတော့မှဖြစ်နေပြီလို့ပြောမယ်မဆွေမြမွေကျွန်တော်တို့အမြဲပြောနေတယ်လို့ပေါ့ဒီ smart လက်ကင်ဖုန်းတွေကလူတွေရဲ့နေတူကနေထိုင်လို့ရှားနေရတဲ့နေရာမှာမရှိမဖြစ်လူလာတဲ့အသုံးဆောင်တစ်ခုလို့ဖြစ်နေတော့ဒီလက်ကင်မိုဘိုင်းဖုန်းတွေအပေါ်မှာအခြေခံတဲ့အပြောင်းလဲတွေနည်းပညာတွေကအချိန်တိုအတွင်းမှာကိုတုံးတဲ့တွေနဲ့ယဉ်ပါသွားကြတာကြီးပဲလေ
အခု emoji ပုံလေးတွေဆိုရင်လည်းဒီလက်ကင်ဖုန်းတုံးကြတဲ့တွေကြမှာဘာအယုတ်ပုံကိုပို့လို့ရှင်ဘာကိုဆိုလို့ချင်တာလဲဆိုတာအချင်းချင်းသဘောပေါက်နေကြတယ်လို့မျိုးပေါ့ကိုသားညုံရဲ့အဲ့ဒါကြောင့်လဲ Unicode Consortium က Unicode စနစ်အစ်စ်သတ်မှတ်တိုင်းမှာ emoji ပုံစစ်လေးတွေကိုပါထည့်ပြီးတော့ဆန်သတ်မှတ်ပေးနေရတာပေါ့
Unicode Consortium ဖွဲ့စည်းကဘလို့ Computer Operating System စနစ်မျိုးမှာပဲဖြစ်ဖြစ်သုံးလို့ရအောင်လို့ဆန်သတ်မှတ်ပေးလိုက်ပြီးဆိုရင် emoji ပုံတွေကို Apple, Google, Yahoo, Microsoft စတဲ့ ID company ကြီးတွေကသူတို့ကုန်ပစ္စည်းတွေနဲ့တင့်တော်မဲ့ရုပ်ပုံမျိုးဖြစ်အောင်လို့နည်းနည်းပြုပြင်ကြရပါတယ်ဒါကြောင့်မလို့ iPhone ပေါ်မှာတွေ့ရတဲ့ emoji ပုံလေးတွေနဲ့ Android phone တွေပေါ်မှာတွေ့ရတဲ့ emoji ပုံလေးတွေကနည်းနည်းလေးတွေတော့ကွာကြတာပ
ါ။ရှင်းတဲ့2016မှာစံသတ်မှတ်ဖို့လို့ရထားတဲ့ emoji ပုံ38ခုနဲ့ပတ်သက်လို့လဲ Unicode Consortium ကအကြမ်းမြဲအသိပေးထားပြီးဆိုတော့အဲ့ဒီပုံလေးတွေနဲ့ပတ်သက်ပြီးတော့အခုရဲကကိုရေးနေဆွေးနွေးနေကြပါပြီ။ဒီကြတာကတော့ Internet ရဲ့ဘာသာစကားတစ်ခုလို့ပြောရမလို့ဖြစ်နေတဲ့ emoji cartoon ပုံလေးတွေကပို့ပို့ပြီးတော့များလာဖို့ပဲရှိနေပါရဲ့ရှင်။